Welcome to the Voice of America in Burmese.
ကျေးဇူးမင်္ဂလာပြပြနဲ့ပြည်စုံနဲ့မနေ့ကင်းပြကြပါလိမ့်ခင်ဗျာ။ VOA American တိုင်း2018ခုနှစ်ဒီဇင်ဘာလ14ရက်တောက်ကြနေ့မနေ့ကင်းအစီအစဉ်တွေကို Washington DC မြို့တော်ကနေလိုင်းနိုမီတာ30-40-48တို့ကနေဓာတ်ရိုက်တင်ဆက်နေသလို VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ကျွန်တော်ညောင်ဝင်းအောင်ပါဒီကနေ့မနေ့ကင်းအစီအစဉ်တွေကိုတောင်းဝင်တင်ဆက်သွားမှာပါ
။မင်္ဂလာပါရှင်ကျွန်မကခင်ဗျသက်ပါဒီမနေ့ကင်းသတင်းတွေကိုကိုချောင်းလွင်နဲ့အတူကြီးညာပေးပါပါသမ္မတထရမ့်ကသူ့ကိုရေးရှင်နေဟောင်းဖြစ်သူမိုက်ကယ်ကိုဟင်ကိုဥပဒေချိုးဖောက်ဖို့အတွက်သူ့ဘယ်တော့မှမညွန်ကြားခဲ့ဘူးလို့ပြောကြားခဲ့ပါတယ်ရိုညာမွတ်စလင်တွေကိုမြန်မာစစ်တပ်ကနှိမ်နင်းခဲ့မှုဟာဂျန်နိုဆိုက်ကလူမျိုးလုံးတတ်ဖြတ်မှုပို့အဖြစ်ခေါ်ဆိုသတ်မှတ်ဖို့အမေရိကန်ပြည်ထောင်စုအောက်လွှတ်တော်ကဂျက်သဘင်းနဲ့မှာတခဲနဲ့အတည်ပြုလိုက်ပါပြီအမေရိကန်နဲ့တရုတ်တို့ကြားကုန်တယ်စပွားနှစ်ဖက်စလုံးအကျိုးမရှိဘူးလို့ပြောပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုညာဝင်းရောင်
းဟုတ်ကဲ့ပါခင်ဗျာရင်းကြရေးအပေါ်ဂျန်နိုဆိုက်ကောလူမျိုးတုံးတပ်ဖြတ်မှုအဖြစ်သတ်မှတ်ဖို့အမေရိကန်အောက်လွှတ်တော်ကတခဲနဲ့ဆုံးဖြတ်လိုက်တဲ့ကိစ္စဟာအပေါ်ယံသဘောမျှသာဖြစ်ပေမဲ့မြန်မာနိုင်ငံပေါ်အနှုတ်လက္ခဏာအကျိုးသက်ရောက်မှုတွေရှိလာနိုင်တယ်လို့ဗမောက္ခတူကသုံးသပ်ပါတယ
် It will make it much more difficult to provide certain kinds of assistance There'll be humanitarian assistance
ဝါရှင်တန်ဒီစီမြို့တော်ကဂျော့ချ်တောင်းတက္ကသိုလ်ကမြန်မာရေးကျွမ်းကျင်သူဂုဏ်သံပမောက်ကဒေးဗစ်စတိန်ဘတ်နဲ့ဆက်သွယ်မင်းမြန်ကကိုသတင်းနေပြီးမှနားဆင်ရဖို့ရှိပါတယ်။ဒါအပြင်ဒီတိုင်းသားလက်နက်ကိုင်တပ်ဖွဲ့တွေအကြမ်းမချေမတင်ဖြစ်နေတဲ့အခြေအနေတရက်ကိုလည်းတင်ပြမှာဖြစ်တယ်လို့ထိုင်းနိုင်ငံဘက်မှာတော့မြန်မာအလို့သမားတွေရင်ဆိုင်နေရတဲ့အခြေအနေတချို့ကိုလည်းပြောပြဖို့ရှိပါတယ်။အဲဒီအစီအစဉ်တွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုကျော်အောင်လင်းတို့ပြောပြပေးပါအောင်ဗျာ။
American သမ္မတ Donald Trump ကသူဟာသူ့ရဲ့ကိုယ်ရေးရှင်နေဟောင်း Michael Cohen ကိုဥပဒေချိုးဖောက်ဖို့အတွက်ဘယ်တော့မှမညွှန်ကြားခဲ့ဘူးလို့ Jetherin ပဒင်းနေမှာပြောကြလိုက်ပါတယ်။ Trump နဲ့အရှုပ်ရှင်းရှိတယ်လို့အဆွဆွဲခံတဲ့အမျိုးသမီးနှစ်ဦးကို2016သမ္မတရွေးကောက်ပွဲမှာတိုင်ရင်ဘာမှထုတ်မပြောဖို့အတွက်နှုတ်ပိတ်ခပေးရမှာပါဝင်ပတ်သက်မှုအပါဝင်ပြစ်မှုတွေအတွက် Cohen ကိုတရားရုံးကထောင်ဒဏ်3နှစ်ချမှတ်ခဲ့ပြီးနောက်တနေ့မှာသမ္မတကကုလိုပြောခဲ့တာပါ။ဒါအပြင်ကိုဟင်နာဥပဒေကိုနားလည်ရမှာဖြစ်ပြီးရှင့်နေတယောက်အနေနဲ့အမှားတစုံတရာကျူးလွန်ရင်တာဝန်ခံရမှာဖြစ်ကြောင်းနဲ့ဒါကြောင့်လည်းသူအခုပေးဆက်ရတာဖြစ်ကြောင်းသမ္မတထရမ့်ကတွစ်တာမှာရေးပါတယ်။လိန်ဖြော်ပြေးတေးဆောင် Stormy Daniels နဲ့ Playboy Magazine Model Karen McDougal တို့ကိုထရမ့်ရဲ့ညွှန်ကြားချက်အရ American Dollar 2,800ပေးဖို့စီစဉ်ခဲ့တဲ့အတွက်အပြစ်ရှိကြောင်းကိုဟင်ကဝန်ခံခဲ့တာပါ။ဒါပေမဲ့ဒီငွေတွေကိုရွေးကောက်ပွဲမဲဆွဲပွဲအလှငွေဖြစ်နေဆင်းမတင်ခဲ့ပါဘူး။ဒါပြင်ရုရှားနိုင်ငံမော်စကိုမှာမုတ်တီမြင့်အဆောက်အဦးကိုဆောက်လုပ်ဖို့အတွက်2016အစောပိုင်းထရမ့်ရဲ့ကြိုးပမ်းမှုနဲ့ပတ်သက်ပြီးလဲကွန်ဂရက်စ်ကိုလိန်ညာထွက်ဆိုခဲ့တာအတွက်အပြည့်ရှိကြောင်းကိုဟင်ကဝန်ခံခဲ့တာပါအမျိုးသမီးနှစ်ယောက်ကိုနှုတ်ပိတ်ခံွေပေးမှုဆွဲခြင်းနဲ့ပတ်သက်ပြီးအစိုးရရှင်းနေတွေကသူ့ကိုအရှက်ရအောင်လုပ်တာတာဖြစ်ပြီးမဟုတ်တာလုပ်ဖို့အတွက်သူ့ရှင်းနေကိုသူဘယ်လုံးကမှမညွှန်ကြားခဲ့ဘူးလို့ Fox သတင်းဌာနကိုသမ္မတထရမ့်ကပြောပါတယ
်အမေရိကန်ဆိုရဲအာဖရိကနိုင်ငံတွေပေါ်မှာထားရှိတဲ့မူဝါဒအသစ်ကိုသမ္မတဒေါ်နယ်ထရမ့်ကတီးပြလိုက်တဲ့အကြောင်းမြို့သားလူမျိုးရေးချန်ပီဂျွန်ဘော်တန်ကလည်းတော့ပဲကြီးညာပါတယ်အာဖရိကဒေသတွင်းမှာအမေရိကန်ရဲ့စီးပွားရေးတွေတိုးမြင့်လာစေဖို့ကကျွန်တော်ရဲ့ပထမဦးစားပေးဖြစ်ပြီးအမေရိကန်လူသမားတွေနဲ့အမေရိကန်စီးပွားရေးလုပ်ငန်းတွေအတွက်ပါတိုးတက်တဲ့အခွင့်အလမ်းတွေဖြစ်ပေါ်လာရေးကိုပါရည်ရွယ်တယ်အာဖရိကနိုင်ငံတွေရဲ့စီးပွားရေးလှုပ်လှမှုကိုလည်းအကာအကွယ်ပေးသွားမယ်အပြင်အမေရိကန်ရဲ့မြို့သားလူမျိုးရေးဆိုင်ရာအကျိုးစီးပွားတွေကိုလည်းအခုတစ်ချမှတ်တဲ့အာဖရိကဆိုင်ရာမူဝါဒကအကာအကွယ်ပေးသွားမှာဖြစ်တယ်လို့ဂျွန်ဘော်တန်ကဆိုပါတယ်အာဖရိကတိုက်မှာတရုတ်နဲ့ရုရှားနိုင်ငံတွေရဲ့ဗန်နာရေးနဲ့နိုင်ငံရေးလွှမ်းမိုးမှုတွေတဟုန်တိုးများပြားလာနေတာကိုတုံ့ပြန်တဲ့အနေနဲ့အမေရိကန်ရဲ့အာဖရိကဆိုင်ရာမူဝါဒအသစ်ကိုပြောင်းလဲချမှတ်လိုက်တာလည်းဖြစ်ပါတယ်။အာဖရိကနိုင်ငံတွေကိုတရုတ်ကကြီးမားတဲ့ငွေထုတ်ချင်းမှုတွေလုပ်ပြီးတော့တရုတ်နိုင်ငံအတွက်အကျိုးမြတ်ရအောင်လှုပ်ဆောင်နေတယ်လို့လည်းဂျွန်ဘော်တန်ကဆိုပါတယ်။အာဖရိကပေါ်မှာထားတဲ့အမေရိကန်ရဲ့မူဝါဒအသစ်ကြောင့်အာဖရိကဟာအမေရိကန်နဲ့တရုတ်အပြိုင်ဆိုင်လို့ရာစစ်မြေပြင်တစ်ခုဖြစ်လာလိမ့်မယ်အရေးကိုလည်းသတိထားဖို့လိလသူတုံးတက်သူတချို့ကသတိပေးနေကြပါလေ
ရွန်ဂျာမွတ်စလင်တွေကိုမြန်မာစစ်တပ်ကရဲဆက်ဆက်နှိမ်နင်းခဲ့မှုကိုဂျန်နိုဆိုက်ခေါ်လူမျိုးတုံးတပ်ဖြတ်မှုဖြစ်နေခေါ်ဆိုတတ်မှတ်ဖို့အမေရိကန်ပြည်ထောင်စုအောက်လွှတ်တော်ကချက်တပင်းနေကပဲတခဲနဲ့အတည်ပြုလိုက်ပါပြီ
On this vote the yeas are 394 the nays are 1 Two-thirds being in the affirmative, the rules are suspended. The resolution.
D maybe moon but the D talk and me. Tonya goes a lime gangwa met me, talkamu tombo, napon jo yashi to select jo jazia, the zongia machiro babu, dipia tanjako, dipuran but the bila gangwa sia machiro babulo, American Alodoma, Maniga Jinya Keraba, a dipulate di Uri Mujangani, Indian Lutamugo, Porto Kate to Town and Jackanya, Register and the Mahnugo, Miazon, Jambi, Lopibule, Downsu Tabare. Alodor Republican Amat, Naya, the set the Une, Democrat Amat. They are shit set the Uruga Taukame baby. Arizona being a Republican Amma, Andy Biggs, the Uber Gangwa may take it about. Disonga Chemma, Ditonia Gordon at Badalo, Dizamala Setting Ingani Runga, Atane make the water you get up in me. Bobby or Kaimamushi and Madent and Sompia Dagura, Dizama Satanya to the Rinia Matulu Daba. Tamara Donald Trump, so appalling to Choga. Nemasita, Ronjari Bojulon at Pimuria, Lumusu like Pesha Chenin and Lo Yellow, Tonon Piosu get up in me. Tamara Trump, Gurangaro, Dikisa bought a Zongia, Machapu, Piosu Ramu Machi de Babu.
Pintin and Short Bot Yoga, Christmas Eve Kuma, Enganedonga Pipoga, Picamudwe, Luton Ute so Saton and Yabido, Picamuma, Tanatamalu Tania Shida to go, Pinti Yeriga, the pick up Pansy get a look, the Ninga Subare. ဒီတရတမားကိုပြစ်ခတ်မှုဖြစ်ပြီးကြတဲ့ကရဲရာရှိပေါင်း9000ကျော်ကအသေးအတန်လိုက်ရှာနေကြတာပါနူတော့ဆိုတဲ့ရက်မှာရာနဲ့ချီတဲ့ရဲတွေကပိုက်ဆိုင်တိုက်ရှာဖွေကြတာဖြစ်ပြီးအဲ့ဒီမှာပဲတနတ်သမားနဲ့ရဲတွေအပြန်အလှန်ပြစ်ခတ်ခဲ့ကြပါတယ်ဒီတနတ်သမားဟာအသက် 26ပြည့်တဲ့အကြောင်းထွတ်တာလူမှုကွန်ရက်မှာရေးသားဖော်ပြပါရတယ်ဒီပြစ်ခတ်မှုကြောင့်ပြင်သစ်နိုင်ငံမှာလုံခြုံရေးအရာအထူးသဖြင့်အမြင့်ဆုံးအဖြစ်အမြင့်ဆုံးအဆင့်အဖြစ်အစိုးရကတတ်မှတ်ထားပြီးတော့နယ်စပ်တွေကိုလည်းတင်းကျပ်တဲ့တင်းချုပ်မှုတွေလုပ်ထားပါတယ်တခြား
မြို့ဟာဥရောပသမဂ္ဂရဲ့ဌာနချုပ်ရှိရာမြို့ဖြစ်ပြီးပြစ်ခတ်မှုဖြစ်ပြီးတဲ့နောက်ပိုင်းအဲ့ဌာနချုပ်ကိုယာယီပိတ်ပင်ထားပါတယ်။ယူရီအမေရိကန်တမ်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်
6.9度냐두티아나이웨마라이라미디아디아쿠제키로하츠팅아쿵아루가니토르베니바이스네요이메리칸탄가마네켄드네르고셀레치냐니바레아콘카토니까우카무리롤로제마마루포트아메리칸네티우두자타보토니무야타레자가베디나나이간냐공투이테타나하아샤네파시픽데이타린얼룩간탄방미아소아트메예미아피시레루쿠라타마가아샤파시픽데이타린시보이네루무검신포에에스캡가싱칸자토뱀마레 တရုတ်နဲ့အမေရိကန်တို့ရဲ့အခွန်စစ်ပွဲတိုးလာတာဟာလာမယ့်နှစ်ထဲစီးပွားရေးကျဆင်းနိုင်စေသလိုဒေတာရင်း ထက်ကုန်ပမာဏကျဆင်းပြီးအရင်းမြစ်တွေလည်းကဏ္ဍဆိုင်ရာနဲ့နေရာဒေသဆိုင်ရာရှေ့ပြောင်းမှုတွေဖြစ်လာစေတဲ့အဲ့ဒီခါမှာတန်းတဲ့ချီရဲ့အလုပ်သမားတွေတော့အလုပ်ကန်တွေလည်းအပြောင်းအရွှေ့တွေဖြစ်လာပြီးအလုပ်ကန်တက်တွေရှာဖွေရတဲ့အနေအထားရောက်လာနိုင်တယ်လို့ ကျွန်တော်ဆက်ရှိပထမနှစ်ဝက်နောက်ပိုင်းဒေတာရင်းကုန်သွယ်ရေးကြီးထွားမှုနှစ်ကွေးနေတာနဲ့အတူဒီနှစ်အတွက်ခြုံငုံရေးလေးသက်သမခွန်ရာခိုင်နှုန်းကျဆင်းနေပြီးတော့လာမယ့်နှစ်အတွက်နိုင်ငံရေးချတဲ့ရင်းနှီးမြှုပ်နှံမှု FDI ကလည်းကျဆင်းတဲ့ဥတည်နေတယ်လို့ဖော်ပြထားပါတယ်အခုဖြစ်ပေါ်နေတဲ့ကုန်သွယ်စစ်ပွဲကနေတရုတ်ရောအမေရိကန်မှာဘယ်သူမှအနိုင်မရနိုင်တယ်လို့အခုဆက်ပြီးမပြေမလဲဖြစ်နေလို့ရှင်နှစ်နိုင်ငံစလုံးစီးပွားရေးတိတိတသာဆုံးရှုံးမှုတွေနဲ့ရင်ဆိုင်ရနိုင်တယ်လို့လည်းသတိပေးထားပါတယ်
Nani Pipping can tire a go, Piamido Compuseme, Ubri Piatanjaku, Cambodia Lodogam, Nedongabe, Tipugabare, Cambodia Winicho Honsaya Suyaha, Democracy Queen, and Luquinigo Pinin Nirello, Nounang and Ega, we were Susuni Raja, Cambodia Suyane, Nounang and Eja, Sasanga, Macolabau, Dame Gulu, Taikandi, Bo, Shopore, Uri Piatanga Raja, Nounang and Ines Sasay, Piamido Total Lambe, the Boro Shivare. American net jamming and nigger, Cambodia, Tantaman, the Cho Poma, Eju, Tankamuri, Los Sound Tabi, Sivaya, Tankamuri, Gova, Sabiro, Tuche, Los Melo, American net, Uyopa, Tamakaruga, Cambodia, Go, Chincho, Taraba, Pigare, Zorella, Ronga, Cambodia, Tri, Yuko, Puha, Lula, Biro, Tiamia, Tamumishi, Wulu, Achiche, Wivan, Kangaja, Bare, Jangaro, Diga, Taikan, Partico, Piatinga, Yuko, Puepoma, Wivan, Gajaraba, Aguna, Song, Tipu, Piatanate, Urija, Cambodia National Rescue Party ga taitan apwe win 118 u ni ne thuru ko paisot thar de ngai ngai lokwe ngu pyan mi lo yau tain pe bu shao tha nai ja ma phit par de
Nya Korea khong sang Kim Jong Un Tang Korea ko di ne ma kong yan lai yau nai jin ma shi bu lo Tang Korea so wa ga pyo par de Tang Korea tamara Moon Jae-in Nya Korea ko lai yau pi khong sang nu di ne the tat pya chin thei li twet san swen nu par ma Nya Korea khong sang Kim ga Tang Korea myo ro so ko ma cha kin lai yau me lo ka ti pe kae da ba ဒါပေမဲ့ကင်ဂျွန်ဦးလာရောက်လက်ပတ်ဖို့ခက်ခဲနိုင်တယ်လို့သမ္မတမွန်အကြီးအကျယ်ပြောကြားချက်ကိုကိုကာဘီတောင်ကိုရီးယားသမ္မတဆိုင်ရာချက်တပြင်းနေမှာကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။တောင်ကိုရီးယားနိုင်ငံနဲ့လုံခြုံရေးဆိုင်ရာအတွက်စိုးရိမ်မှုတွေနဲ့အတူမြောက်ကိုရီးယားနျူကလ িয়ার လက်နဲ့အာကာသရင်ဟာရက်သူရက်သားတွေအာကာသခီးထွက်နိုင်အောင်စီးပွားပြီးလှုပ်ဆောင်မှာဖြစ်ပြီးတော့2017ခုနှစ်ကအဆုံးသတ်ခဲ့တဲ့အမေရိကန်အာကာသလွန်ပြန်အစီအစဉ်နောက်ပိုင်းမနေ့ကထွက်သွားခဲ့တဲ့အာကာသရင်ကပထမဆုံးဖြစ်ပါတယ်ဒီခီးတဲ့တင်အာကာသရင်ကိုဗာဂျင်ဂလက်တစ်ဒုံးရင်လို့ခေါ်ပြီးဗြိတိသျှဘီလီယံနာတထေးကြီးရစ်ချတ်ဘရန်ဆန်ကမှ
ဒီဗီဒီယိုလောက်ဆောင်ခဲ့တာဖြစ်ပါတယ်ကမ္ဘာပြင်ပကီလိုမီတာ80ကျော်အထိတိဒုံးရင်ကပြန်တက်နိုင်တာပါဒီဗာဂျင်ဂလက်တစ်ဒုံးရင်စမ်းသပ်ပြန်တက်မှုဟာအာကာသကိုခီးသွားလို့သူတွေအတွက်တစ်ခေတ်ဆန်းလာမဲ့သဘောဖြစ်ပါတယ်ခင်ဗျာ အခုတော့မြန်မာနဲ့နိုင်ငံတကာသတင်းထွာတွေကိုဇက်တိုက်စုသလိုထုတ်လွှင့်သွားမှာဖြစ်ပါတယ်။ရိုးညာမွတ်စလင်တွေပေါ်မြန်မာစစ်တပ်ရဲ့ရဲစက်ကြမ်းကြုတ်မှုတွေကိုကျွန်တော်စိုက်ခေါ်လူမျိုးတုံးတပ်ဖြတ်မှုအဖြစ်သတ်မှတ်ဖို့အမေရိကန်အောက်လွှတ်တော်ကတခဲနဲ့ဆုံးဖြတ်အတည်ပြုလိုက်တဲ့ကိစ္စဟာအပေါ်ယံသဘောမျှတာဖြစ်ပေမဲ့မြန်မာနိုင်ငံအပေါ်အနှုတ်လက္ခဏာအကျိုးသက်ရောက်မှုတချ ပမောခစတိုင်ဘတ်ကိုဦးကျော်ဇံပါကဆက်သွယ်မေးမြန်းရမှာသူကအခုလိုစတင်ဖြေကြပါလေ
It will make it much more difficult to provide certain kinds of assistance. There'll be humanitarian assistance and some of the things on democracy, I assume.
အခုညီတချို့ပေးဖို့ပို့ပြီးတော့ခက်ခဲရှိလာနိုင်ပါတယ် humanitarian assistance လို့ခေါ်တဲ့စာနာမှုအထောက်အပံ့တွေဒီမိုကရေစီနဲ့ပတ်သက်တဲ့အကူအညီတချို့လည်းပါလာလိမ့်မယ်ထင်ပါတယ်ယင်းနှိမ့်နှံမှုကိုလည်းထိခိုက်ပါလိမ့်မယ်ပုဂ္ဂလိကယင်းနှိမ့်နှံမှုတွေကိုနောက်တွန့်သွားစေပါလိမ့်မယ်ဘာကြောင့်လဲဆိုတော့သူတို့ကယင်းနှိမ့်နှံလိုက်ရင်အကူအညီမပေးတဲ့အစိုးရတရက်ကိုအကူအညီပေးနေတယ်လို့အထင်ခံကြရမှာမို့ဖြစ်ပါတယ်ဒါကြောင့်ဒီဆုံးဖြတ်ချက်ဟာမြန်မာနိုင်ငံအပေါ်အနှုတ်လက္ခဏာအကျိုးသက်ရောက်မှုရှိနေပါတယ
်ဒါပေမဲ့ဒီနေရာမှာ humanitarian assistance စာနာမှုအကူအညီပေးမယ့်ကိစ္စကိုလည်းထိခိုက်စေမယ်ပြောတော့ဒီစာနာမှုအကူအညီဆိုတာဟာဒုက္ခသည်တွေအလုံးအတွက်လည်းပါဝင်တဲ့အကူအညီမျိုးဖြစ်ပါတယ်ဆိုတော့ဒါတွေကိုလည်းထိခိုက်စေမယ်ဆိုတော့ဒီလိုထိခိုက်မှုမျိုးဟာကျိုးစိုးသင့်ပါသလားကောင်းတဲ့ထိခိုက်မှုမျိုးလို့ဆရာကြီးထင်ပါလားခင်ဗျာ
Yes well I mean I think humanitarian assistance is needed in many many places of course and so the right kind is very important
ဟုတ်ပါတယ်စာနာမှုအထောက်အပံ့တွေဟာနေရာအနှံ့မှာလိုအပ်နေပါတယ်မှန်ကန်တဲ့အထောက်အပံ့တွေဖြစ်ဖို့အရေးကြီးပါတယ် refugee တွေကိုကူညီဖို့လိုအပ်တယ်လို့ပြည်သူတွေတဲကဆင်းရဲနွမ်းမသူတွေကိုလည်းကူညီရပါမယ်စစ်ကြောင်းအကြမ်းဖက်မှုတွေကြောင့်အိုးအိမ်ဆွန့်ပစ်ထွက်ပြေးနေရသူတွေကိုအကူအညီပေးရပါမယ်ဒီအကူအညီတွေအလုံးကိုဆက်ပေးသင့်ပါတယ်
နောက်တစ်ခုကအခုပြဿနာမှာအဓိကပြင်မှတ်ထားပြီးတော့အဓိက
တာဝန်ရှိတယ်လို့ပြောဆိုခံရတာကမြန်မာစစ်တပ်ဖြစ်ပါတယ်။ဒါပေမဲ့တစ်ဖက်မှာလည်းအမေရိကန်ဆိုတာကမြန်မာတပ်မတော်ကိုလူဆတ်တဲ့ကိစ္စမဟုတ်တော့စာနာမှုအကူအညီပေးရေးလူခွင့်ရေးစတဲ့ကိစ္စတွေနဲ့ပတ်သက်ပြီးတော့လေ့ကျင့်သင်တန်းပေးမှုတွေလုပ်ဖို့လဲစီစဉ်ထားတာဖြစ်ပါတယ်။ဆိုအခုကိစ္စပေါ်ပေါက်လာတဲ့အခုလိုအလွတ်တော်ဟာဆုံးဖြတ်ချက်ကိုအတည်ပြုလိုက်ကြပြီဆိုတော့ဒီလိုမြန်မာစစ်တပ်နဲ့အမေရိကန်နဲ့စစ်တပ်စစ်တပ်ချင်းဆက်ဆံရေးအလားအလာရောဘယ်လိုဖြစ်သွားနိုင်မယ်ထင်ပါလဲခင်ဗျာ
။ Well, I think the Congress has been much against military training even of a humanitarian kind.
Congress လို့တော့ဟာစီရေးလေ့ကျင့်တင်ကြားပေးမှုကိုတော့အပြင်းထန်ဆန့်ကျင်တယ်လို့ထင်ပါတယ်။စာနာမှုအကူအညီဆိုင်ရာကိစ္စတွေဖြစ်စေဦးတော့ဆန့်ကျင်ပါလိမ့်မယ်။လူသေးသေးနိုင်တဲ့ကိစ္စနဲ့မဆိုင်တဲ့စာနာမှုအကူအညီတင်တန်းလူခွင့်ရေးတရားဥပဒေစိုးမိုးရေးကိစ္စတွေကတော့လှုပ်တင်တယ်လို့ကျွန်တော်ထင်ပါတယ်။ဒါပေမဲ့အခုလက်ရှိအခြေအနေမျိုးမှာဒီကိစ္စက Congress လို့တော့မှတိုးပေါက်ဖို့တိတ်ခက်ခဲရှိနေပါတယ်။အစိုးရအနေနဲ့ကလည်းတခြားဦးစားပေးရမယ့်ကိစ္စတွေအများအပြားရှိနေတော့ဒီလိုမြန်မာစစ်တပ်နဲ့ထိတွေ့ဆက်ဆံရေးကိုတိတ်ခွန်အားဆိုင်လိမ့်မယ်မဟုတ်ပါဘူး
။ခုဒီပြဋ္ဌာန်းချက်ကိုအလွှတ်တော်ကဆုံးဖြတ်အတည်ပြုလိုက်တာဖြစ်ပါရဲ့မဲခွဲပြီးွား။ဆိုတော့ဒီဆုံးဖြတ်ချက်ပုံမခိုင်မာထိရောက်မှုရှိလာဖို့အတွက်ဆက်မိတ်လို့ခေါ်တဲ့အထက်လွှတ်တော်ကိုရောဖြတ်သန်းဖို့လိုအပ်ပါသေးလားခင်ဗျာ။အဲ့လိုဖြတ်သန်းလာတဲ့အခါမှာရောအခုလိုပဲတခဲနဲ့ထောက်ခံအပြစ်မှုရလိမ့်မယ်ဆုံးဖြတ်အတည်ပြုရလိမ့်မယ်လို့ရောမျှော်လင့်နိုင်ပါလားခင်ဗျာ
။ It is a sense of the House of Representatives is a resolution which is not a law. A resolution is a
ဒါဟာအလွတ်တော်ရဲ့သဘောထားခံယူချက် resolution ပြဋ္ဌာန်းချက်ဖြစ်ပါတယ်။ဒါစိတ်လုံရှားခံစားမှုပါဥပဒေ law မဟုတ်ပါဘူး။အဲ့ဒီထက်မှာဒဏ်ခတ်ရေးယူမှုကိုဓာတ်ရိုက်ဖော်ထုတ်ပြဋ္ဌာန်းထားတာမရှိရင်ဘာမှဓာတ်ရိုက်အကျိုးသက်ရောက်မှုမရှိနိုင်ပါဘူး။ဒါပေမဲ့ခင်ဗျားပြောသလိုပဲအထက်လွှတ်တော်ကိုတော့သွားပါလေဦးမယ်။အဲ့ဒီမှာ Mitch McConnell ကဒေါ်ဆန်းစုကြည်ကိုနှစ်ပေါင်းများစွာကာကွယ်လာခဲ့သူပါသူဘက်ကဆက်လက်ကာကွယ်ပေးဦးမလားဆိုတာကတော့ကျွန်တော်မသိပါဘူးကွန်ဂရက်စ်လွှတ်တော်ကလည်းခရစ်စမတ်ကာလအားလည်းရဲ့နားတော်မှာဖြစ်ပြီးတော့ကွန်ဂရက်စ်အသစ်တည်းရဲ့ဖြစ်လာတော့မှာပါ
အခုအလွှတ်တော်ရဲ့ပြဋ္ဌာန်းချက်ကိုအတည်ပြုလိုက်တာဟာအမေရိကန်သမ္မတဒေါ်နယ်ထရမ့်အစိုးရအပေါ်မှာတော့တိုက်ရိုက်ဩဇာဆဲမှုမရှိနိုင်ပေမဲ့အဓိကအားဖြင့်ပြည်သူလူထုရဲ့အမြင်မှာမြန်မာနိုင်ငံရဲ့ပုံရိပ်ဟာအများကြီးကျဆင်းသွားနိုင်တယ်လို့လည်းပမကဒေးဗစ်ထိုင်းပါကပြောကြားသွားပါတယ်ခင်ဗျာ
။ဒါတော့ဂျင်နိုဆိုက်တမမှုနဲ့ပတ်သက်လို့မြန်မာအရေးကျွမ်းကျင်သူပမကစတိုင်းပါကိုဦးကျော်စံသာမေးမြန်းခဲ့တာပါ။ပမကစတိုင်းပါနဲ့ဦးကျော်စံသာတို့ဆွေးနွေးချက်အပြည့်စုံကိုတော့လာမယ့်ဗုဒ္ဓဦးနေ့ညဦးကျော်စံသာရဲ့မြန်မာမျိုးမောင်းရေးရာသုံးသက်ချက်အစီအစဉ်မှာနှားဆင်နေပါတယ်။အခုတော့သတင်းပေးပို့ချက်တစ်ပုဒ်ကိုကြားပါမယ်။မကျန်းလို့ခေါ်တဲ့ပြည်သူစစ်နဲ့ရှမ်းပြည်တောင်ပိုင်းတပ်မတော် RCSS ပူးပေါင်းတပ်ဖွဲ့တို့ကဒီဇင်ဘာ17ရက်မှာပအိုးရွာသား5ဦးကိုတပ်ဖြတ်ခဲ့တာနဲ့ပတ်သက်လို့အရေးယူဆောင်ရွက်ပေးသွားဖို့ပအိုးအမျိုးသားလွတ်မြောက်ရေးအဖွဲ့ကလှုံ့ဆော်သွားမယ်လို့ပြောပါတယ်။ကိုဇော်ထက်ကနေဒီသတင်းကိုပေးပို့လာပါတယ်
။ရှမ်းပြည်တောင်ပိုင်းလွိုင်းလင်းမြို့နယ်နန်းဦးကျေးရွာအုပ်ချုပ်ရေးမှူးနယ်ရွာသား3ယောက်စုစုပေါင်း4ယောက်ကိုမကျန်းပြည်သူစစ်နဲ့ RCSS ပူးပေါင်းတပ်ဖွဲ့ကဒီဇင်ဘာ17ရက်နေ့လယ်ပိုင်းမှာဖမ်းဆီးခေါ်ဆောင်သွားလို့နောက်ကလိုက်ပြီးဖြစ်ရှင်းတဲ့ဒေသခံတွေက9ယောက်ကို RCSS ဘက်ကတတ်လိုက်တာနဲ့ပတ်သက်ပြီးအရေးယူဖို့ကြိုးစားသွားမယ်အကြောင်းပုံဥမျိုးသားလွတ်မြောက်ရေးအဖွဲ့ကသတင်းထုတ်ပြန်ပါတယ်။အဲ့ဒီဒေသမှာရှိတဲ့ကြေးရွာမှာမြေသိမ်းတဲ့ကိစ္စတွေနဲ့ပတ်သက်ပြီးပုံဥဒေသခံတချို့နဲ့ပြည်သူ့စစ်အဖွဲ့ပြည်လည်မှုမရှိတာကြားပြီးဖြစ်ပါတယ်။ဒါကြောင့်သဘောထားတင်မဝင်ရတဲ့ရွာသားတချို့ကိုဖမ်းဆီးခေါ်ဆောင်သွားပြီးနောက်ပိုင်းလူတပ်မှုကိစ္စတွေလည်းဖြစ်လာရတာလို့ပုံဥမျိုးသားလွတ်မြောက်ရေးအဖွဲ့နားရဲကခေါ်အုပ်ကာကပြောပါတယ်
။ဒီချင်းချောက်မှုပြင်းနေမှုဒီပတ်ဖက်မှုခံရတာတော့ကြာပြီဗျာနှစ်ပေါင်းကြာပြီအခုကမဟုတ်ဘူးအခုကတော့နည်းနည်းကျန်းလာတော့ခက်တန်ကျန်းလေးတိုင်တဲ့ပုံရောတွေ့ရတာဒါရိုးရိုးလူသားမှုနဲ့တိတ်မကွာပါဘူးကျွန်တော်တို့ရသွမှုမြောက်ပါဒါလူတွေဖမ်းပြီးတော့တတ်လိုက်တာပါတရားဥပဒေစိုးမိုးရေးနဲ့ဆိုင်တဲ့ကျွန်တော်တို့ဒီရဲဖွဲ့တို့ဘာလို့ဟောတော့ရရွာနေတိုက်ကြပါကျွန်တော်ပြောပြောရဲရဲရဲရဲဟောပါတော့လူသားမှုအနေနဲ့အမှုဖွင့်ဖို့ကိုရင်လေးတွေပြန်တော်မူတဲ့အမှုအဲ့ဒီအမှုတွေလည်းအများကြီးရှိတော့အဲ့ဒါတွေကကွင်းဆက်တွေဖြစ်နေတယ်ဗျ။အဲ့ဒါကြောင့်ပါဘာကြောင့်လဲဆိုတော့ပြမမှုရှိလို့နောက်တော့ရန်လူမှုရှိလို့ပေါ့ဗျ။အဲ့ဒါကြောင့်ကွင်းဆက်လေးတွေဖြစ်တယ်လို့ပြောလို့ရတာ။
ဖန်စီကိုဆောင်သွားတဲ့ရွာသား၄ယောက်ကိုပြန်စုပေးဖို့ရွာသားအယောက်20လောက်ကနောက်ပါလိုက်ပြီးအလစ်ဝင်တက်ခိုက်တဲ့အတွက် RCSS ဘက်ကခုခံကာကွယ်ရင်းလူတက်မှုဖြစ်ရတဲ့အကြောင်း RCSS ဘက်ကလည်းသတင်းထုတ်ပြန်ထားပါတယ်။ RCSS ရဲ့ထုတ်ပြန်ချက်မှာတော့တေဆုံးသူတွေဟာနောက်ပါလိုက်လာတဲ့ရွာသားတွေကဖြစ်တယ်လို့ဆိုထားပါတယ်။ပရမဖန်သွားတဲ့လူတွေရဲ့ကံကြမ္မာနဲ့ပတ်သက်ပြီးတော့အတိအကျမသိရသေးပါဘူး။ DPN
ပတ်သက်ပြီးဟောမှန်ကြောင်းရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီရှမ်းပြည်တပ်မတော်အာစီအက်ဆက်အက်ဆက်စီတောင်းကြီးဆက်ဆံရေးရုံးတာဝန်ခံဗိုလ်မှူးကြီးဆိုင်ဦးကအခုလိုပြောပါတယ်အဲ့ဒီလက်နက်ကြီးတွေဆိုတာဟိုဟုတ်ပါတယ်မှန်ပါတယ်ကျွန်တော်တို့ကကျွန်တော်တို့တပ်ဖွဲ့ဝင်တွေကနော်ငါလက်နက်ကြီးထားတယ်နောက်ပြီးတော့ကိုယ့်ကိုယ်ခုခံကာကွယ်တဲ့အနေနဲ့နော်နော်ဖြစ်သွားတာပါဒါကန
ရှမ်းပြည်နယ်ထူထောင်ရေးကောင်စီ RCSS နဲ့ပို့မြို့သားလူမျိုးရေးဟာတနင်္ဂနွေနေ့ပြည်တော်အတွက်ညီမှုအစီအစဉ်လက်မှတ်ရေးထူထောင်ရေးဖွဲ့ရဲ့ဖြစ်ပြီးနေမီအငင်းပွားမှုနဲ့ပတ်သက်ပြီးမကြာခဏဆိုသလိုနှစ်ဖက်ပြစ်ခတ်တိုက်ခိုက်မှုတွေရှိနေစဉ်ဖြစ်ပါတယ်
ပြည်သူတွေနောက်ကိုဇော်ထက်ရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်ကုတကတော့ထိုင်းနိုင်ငံမှာမွေးရေးစေဝါတွေဖမ်းမိတဲ့သတင်းကိုပြောပြကြပါမယ်ထိုင်းမြန်မာနယ်စပ်တာကြီးလေးနဲ့မဲဆိုင်ကြားမြစ်ကိုဖြတ်ကူးပြီးစိတ်ကြစေတသိန်းတသိန်းသေဆောင်လာတဲ့မြန်မာနိုင်ငံသားတဦးကိုထိုင်းအာဏာပိုင်တွေဖမ်းဆီးခဲ့တယ်လို့ချင်းရိုင်းခရိုင်ကနေယူလာတဲ့ဒီစိတ်ကြွစေငါးသိန်းနီးပါးကိုဖမ်းမိခ
ในสายนิววันหงจีวันนี้มาที่เจ้ามาหน้าสติเย็นเนี่ยก็ใช้แม่เนี่ยสิเด็กกินเลยเลยใช่ไหมแต่หน้ามาเยอะท่าเลยไม่ติงอาบวยอ่ะอีสุสุติกะก้าหัวตัวกี่ตัวบีสิเสียกันนี่ใช้ในงานตาเอกใช้เนี่ยเจ้ามาในงานตาเด็กอู้กูโกต้องลงเดือดใส่จ่อสีเดียวจะเต็มเตล่าเลยทุกเดือนเนี่ยดูพันสีมีเก็บอะไรเจ้ามาในงานตาหาใส่จ่อสีเดียวที่ท่าเลยทุกเดือนเนี่ยดูไม่ใช่เนี่ยกูเพื่อกูด่าลูเลสุบาร์เลย คุณลุงมีหน้าไว้มาสิจ้าสิจ้าทุกทีกูยามานั่งแบกหนี้ยี่จ้าวใจยี่กูเตล่าเรนี่กูต้องหลานนี่ละกูที่ต่างกันที่ว่าตาลีกาเลยจุดเด่นที่เป็นไปจ้าเลยด้วยท่านสิจ้าก็แกน่าจะชอบมากินเนื้อสิ่งนี้ใช่ไหมท่านมีเกล้าที่จ้าวท่านอะไรนี่ก็เบียวสุดไปที่จะมาล่าสิ่งนี้เนี่ยมันเป็นไปมาเลยท่านนั่งแงช่วงพ่อเขยันด้วยอ่ะจ้าวไปงูปูเมสิจ้าสิจ้างาเดนี่บ้ากูเลยท่านมีเกล้าจ้าว ช่วงพ่อเขยันดูเยี่ยมผู้พันดูเด็กก็แสดงอาชีพเป็นมาคุรุเบียวสุดตัวไปที่จะมาล่าสติเอเนก้าใช้เงาไปแล้วบางแห่งงานในมอลล์อะไรก็ช่วงพ่อเขยันแท็กซ์สันแล้วมาไม่รีเซลีเยอะใจยิ่งสติเกี่ยงงานนี้ยัดแจ้งใครบีสติเกี่ยมา ปัญญาจะมาพบพี่เต๋อสาวนั่นเลยสิจ้าสิบยาเลี้ยงคนต่างชิดทางกูพันสีนั่งเงี้ยจังเบียวสุดตัวไปเลยสิจ้าสิ่งที่กูเตล่าเลยท่านนั่งงานตาสนิมมานะฮะท่านนั่งงานเหนียวไปเชื่อใจดีตากาสิจ้าสิ่งที่กูท่านจังไปมันเลี้ยงเนื้อที่กระจายปนนี่เลยที่กัดเดียกันนี่ที่เดือดเลยเยี่ยมผู้พันดูเด็กกับเบียวสุดตัวไปเลยคุณส่วนยิ่งท่านส่วนยานี่เนี่ยท่านเหนียวไปงานนี่ลานี่เนี่ยมุ่ยสีวารีกู ท่านสิ่งไหนก็ได้ฮะนั่นเท่าสักเช่นคนเดียวมาแต่จ้าสิบยาลอยแต่มองต้องยังอาเจ้าจ้าสิบยาไปที่ป่าเลยที่ป่าเนี่ยด้วยมุ่ยสีว่าเตยสาวนาเร่มุ่ยไก่เวนี่เนี่ยเลยท่านสิบเจ้าหาใต้ป่วยอาเจ้าที่ป่าเก็บไว้เลยเช่นท่านสิ่งไหนก็ได้ฮะนั่นเท่าสักเช่นคนเดียวมาแต่จ้าสิบยาลอยแต่มองต้องยังอาเจ้าจ้าสิบยาไปที่ป่าเนี่ยด้วยมุ่ยสีว่าเตยสาวนาเร่มุ่ยไก่เวนี่เนี่ยเลยท่านสิบเจ้าหาใต้ป่วยอาเจ้าที่ป่า
အတွေ့အကြုံကိုရေးပြီးတော့မြန်မာနိုင်ငံကိုတွားရောက်လေပတ်ကြဖို့ဆိုပြီးတော့ Twitter ပေါ်မှာစက်တိုက်ရေးသားခဲ့တဲ့နောက်နိုင်ငံတကာမှာအတော်လေးကိုဝေဖန်ခံလိုက်ရပါတယ်။သူ့လိုမျိုးလူမှုကွန်ရက်ပေါ်မှာဩဇာကြီးမားပိတ်သက်များတဲ့ Social Influencer တယောက်အနေနဲ့နိုင်ငံတကာမှာနာမည်ဆိုးဖြစ်နေတဲ့မြန်မာနိုင်ငံတွင်းက Rohingya တွေနှိပ်ကုပ်ခံရတဲ့အခြေအနေကိုမျက်ကွယ်ပြုပြီးတော့တစ်ဖက်သက်အကောင်းမြင်ရေးသားတယ်ဆိုပြီးတော့ဝေဖန်ခဲ့ကြတာပါ။ဒါပေမဲ့လည်းသူ့ရဲ့ခီးစဉ်ကသူ့ရဲ့ပုံကူရေးခီးစဉ်ဖြစ်ပြီးတော့သူကအလုတ်ကိုကုစားပြုတွားရောက်တာမဟုတ်တဲ့အတွက်သူ့ရဲ့လွတ်လပ်ခွင့်နဲ့သူရေးခွင့်မရှိဘူးလားဆိုပြီးတော့လည်းမိကွန်းထုတ်မှုတွေရှိပါတယ်။ဒီလိုမျိုးလူများစောင့်ကြည့်အရှင်ဝါကြီးသူတယောက်အနေနဲ့လူမှုကွန်ရက်တွေပေါ်မှာလွတ်လွတ်လပ်ရေးခွင့်ရှိလားဒါမှမဟုတ်အချိန်နည်းရရကိုတေးချစဉ်းစားပြီးမှရေးတင်လားသရရှင်တွေဘယ်လိုထင်ကြပါလဲဆွေးနွေးကြအောင်ပါ။ VUE မြန်မာပိုင်းကကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေပေးပို့ထားမယ်ဆိုရင်ဒဲလီလိုက်အစီအစဉ်ထုတ်လွှင့်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကွန်းကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။VUE မြန်မာပိုင်းရဲ့ဖုန်းနံပါတ်က12323822554ဖြစ်ပြီးတော့ email လိပ်စာက burmese@vuenews.com ဖြစ်ပါတယ်။ပေါင်းစွနေမြင်းမြန်းကြောင့်တူတွေကိုချူလိုပါတယ
်။လာမယ့်စနေနေ့ည VUE ရဲ့တိုက်ရိုက်လေလံအစီအစဉ်မှာသောရရှင်တွေ Pawin, Sunri Java, Undo, Taman, Pickle, Layavarekna, Tonoria, VUA, Yonjo, phone number go, Mimiruia, telephone number, the people Lure, so you know, T, Nitonia, Ne, Tonshine, Langang, Aligo, Diet, Coso, Namarekna, Aguro Nangadrin, who are the book, Tinsachimare, Gura Magaya, Siman, Kangwem, Mune, Yoguria Nangango, Ludalian Sana, Mukunide, Pia Nambutre, Gulamga, Pawin Nangango, Yamungwe, Donka, Niyama, Taitoniyama, the American Pironzugaro, Nien Sunivare, Nyokuriaga Lunire, Nuclear Lenet, Season Nego, Yasaimada, Adi Ludalian Sanamu Kunigo, Americanga, Pia Duanema, Pietelule, American Dawan Shiduria, Piovare, Vue Dreno, Christy Lee, Drenwago, Tim Jajamarek, Nya. Nyokurianingaha, Bedinda Donji, Tolomune, Nuclear Lenet Tobu, Selet, Giovanni Rajao, Kulon Magaga, Donkanide, Yamungo, Materna, and Degulo, American Gang Yinsanidawa. A gave Miaguriagada. 2 year nuclear lenet tome a season go. Yes, I like Messuin. Kulamaga Ludanin Sanamusaya, UN Ocha Fuega. Lame ne dre, Miaguriangu Kunibu, Mandade. Dollar tan theatre sejo go. American Gang Taupan, Tomelu. American Nangayi, we need anaga, Piovare. She lame Natansa go ne dre. Miaguriangama, Pidu Sedan Gueniva, Kunide, Lu Ama Pibi. Adidega, Luchao Tan Logo, Guni Bebo, Yiman Tajao, UN Ochaga, Bigger at the Nimbama, Sien Kanda Topiamare, Nagurianingaha, Tulu Anide, Ludanin Sanamu, Guni Rego, Tubada du Pishin Nainelu, American Bega Topiamare, Nagurianga, Uglia Lenet, Sidene Magunjame, Sa, Tingwego, Tubizure, Lu Achetre, Adombu Nainelu, American Nangai, Winitanaga, VOA, Korea Tanago, Shimpiare, Sama, Pobiavare, Together, we do the insanity at Jadego, Nyoguria, Gong on the other, Pandita in Pitajau, Nyoguria, Dread, Donkan, Nidia, Kuni, Dread, American Gang, Yimpe, Niara, Pichone, Piovare, American Chisa, and you, Puerto Cugaro, Bigger, Audubalade, the Maradone Tratan, Yitayakanza, the Zong Yizagevi, Arisarema, American Banai Tana Oga, Nangayacha, Kuni, Pay Tana, Zegani, Nyoguria, Peso, Danka, Tare, Chelet, the Chogo, ပြန်လည်ပြင်ဆင်တတ်မှတ်ပေးဖို့စာရေးသားတောင်းဆိုပါတယ်ဒါပေမဲ့အဲ့ဒီစာကိုတာဝန်ရှိသူတွေဘက်ကတုတ်ပြန်ဖြေကြားခြင်းမရှိပါဘူးအမေရိကန်အန်ဂျီအိုတွေကတော့မြောက်ကိုရီးယားနိုင်ငံနဲ့တွားပြီးအကူအညီတွေပေးခြင်းနေကြပါတယ်ဒါပေမဲ့မြောက်ကိုရီးယားပြည်သူတွေလိုအပ်နေတဲ့လူသားချင်းစာနာမှုအကူအညီတွေဆေးဝါးအသုံးဆောင်ပစ္စည်းထောက်ပံ့မှုတွေတောင်းရောက်ကူညီနိုင်ဖို့အမေရိကန်ရဲ့ပေးဆိုတ ဒေါ်လာတွေမှာခွင့်ပေးလိုက်ပါတယ်။ယူကျင်းဘက်ဖောင်ဒေးရှင်းအနေနဲ့ဒေါ်လာ3000ဘူးကူညီသွားဖို့ရတာပါတယ်။ဒါပြင်ယူနီဆက်ဖွဲ့ကမြောက်ကိုရီးယားမှာဆေးပစ္စည်းထောက်ကူပေးမဲ့သင်းမောကိုလည်းကုလားလုံခြုံရေးကောင်စီကတစ်စိမ့်တစ်ပိုင်းအဖြစ်ခွင့်ပြုထားပါတယ်။ဝီလျံဘရောင်းဟာအမေရိကန်ထောက်လှမ်းရေးအရာရှိဆောင်တစ်ဦးဖြစ်ပြီးဂျော့ချ်တောင်းတက္ကသိုလ်ရဲ့မြောက်ကိုရီးယား
ကုလသမဂ္ဂကလှုပ်ဆောင်မဲ့အစီအစဉ်တွေနဲ့ပတ်သက်လို့ကျွန်တော်တို့သိချသတိထားကြံတွေ့ဖို့လိုပါတယ်။အတိတ်ကာလကိုပြန်ကြည့်ရင်ကုလသမဂ္ဂအစီအစဉ်တွေဟာများသောအားဖြင့်မအောင်မြင်ခဲ့တာများပါတယ်။ UNDP အဖွဲ့ကလွန်ခဲ့တဲ့25နှစ်အတွင်းမြောက်ကိုရီးယားမှာဒေါ်လာဘီလီယံ100လောက်သုံးခဲ့ပေမဲ့ရည်မှန်းချက်အနည်းငယ်သာပြေဝခဲ့တာပါ။
UN အိုချာကတောင်းဆိုနေတဲ့ငွေတွေကိုလည်းမပေးသင့်ဘူးလို့မစ္စတာဘရောင်းကမြင်ပါတယ်။
ဒေါ်လာ311ဘီလီယံ။ဒေါ်လာတောင်းနေတဲ့ဒေါ်လာ311ရာသစ်ကျော်ကတော့ကျွန်တော်ဆိုရင်မပေးလိုပါဘူး။အဲ့ဒီအတွက်သဘောမတူသင့်ဘူးလို့မြင်ပါတယ်။မြောက်ကိုရီးယားမှာလူအခွင့်အရေးတိုးတက်လာစေဖို့အမေရိကန်ပြည်ထောင်စုကလူတဦးချင်းစီလိုက်တီးတန့်ဒဏ်ခတ်ပေးဆို့မှုတွေလုပ်ထားပြီးအဲ့ဒီထဲမှာခေါင်းဆောင်ကင်ဂျွန်အွန်ရဲ့အနီးကလက်ထောက်တွေလည်းပါဝင်သလိုလူအခွင့်အရေးကိုတိုက်ရိုက်ချိ
လည်းပိတ်ဆို့တန်ခတ်ထားပါတယ်ခင်ဗျာ
ဒီ UI မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 16 နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို 19.25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခံယူနာတင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြပြချင်းည 10:00 မှာလိုင်းဒိုမီတာ 25.32 နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်နေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာမြန်မာစံတော်ချိန်မနက်6:00ခွဲရှိပါပြီ VOA ရဲ့တောက်ကြနေမနက်ခင်းအစီအစဉ်တွေကိုမနက်9:00အထိလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းလိုမီတာ32 kHz 9335လိုင်းလိုမီတာ40 kHz 9483ညလိုင်းလိုမီတာ48 kHz 6153ညနဲ့လိုင်းလက်မီတာ190ပါတိုးချဲ့ထုတ်လွှင့်သွားမှာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝယ်တွင်အင်္ဂလိပ်သင်ခန်းစာနဲ့အတူကျမ်းမာရေးကဏ္ဍကိုနားဆင်ရမှာဖြစ်သလိုတိုင်းရင်းသတင်းစာအစီအစဉ်တင်ဆက်တဲ့အခါမှာတော့
ကျတော့အဓိကတော့စိုင်းရိတ်ကတော့လုံပါပေါ့လောဆယ်တော့ကျွန်တော်တို့တော့လဲလောဆယ်တက်နိုင်တယ်လို့တော့ဆောက်ပံ့ကိုယူပြီးသားကမန်ဆိုင်ရိတ်ဘက်မှာတော့900နီးပါးလောက်ရှိတယ်သူတို့အဲ့လိုနှစ်ခုပေါင်းလို့များ900ကျော်လားလို့ပြောတာပေါ့
တိုင်းနာဒေသတွေမှာစစ်ဆောင်ပြည်သူတွေဘယ်လိုရင်ဆိုင်နေရသလဲဆိုတာနဲ့ပတ်သက်လို့နောက်ပိုင်းအပြည့်စုံကိုကြားဖို့ရှိပါတယ်ခင်ဗျာအခုတော့သတင်းပေးပို့ချက်တစ်ပုဒ်ကိုလည်းတင်ပြချင်ပါတယ်ထိုင်းနိုင်ငံချွန်ဘူရီကရိုင်မှာပြီးခဲ့တဲ့ရက်ကထိုင်းပရိဘောကလုပ်ငန်းရှင်တူဦးအသက်ခံရပြီးနောက်နှစ်ရက်အတွင်းမှာပဲမြန်မာအပါဝင်နိုင်ငံသား200ကျော်ကိုဖမ်းဆီးလိုက်ပါတယ်။ဒီအကြောင်းအသေးစိတ်ကိုတော့မအေးမာကရှင်းပြပေးပါအောင်ဗျာ
။ထိုင်းနိုင်ငံချွန်ဘူရီခရိုင်ဗန်လမုံက JAR ပြိဘောကအယောင်းဆိုင်ပန်းရှင်အသက်62နှစ်အရွယ်ပရာချုံကိုကျိုးတုပ်ပြီးဓာတ်နဲ့မတင်မချင်းထိုးသက်သွားပြီးတဲ့နောက်မိခင်တစ်တာအသွင်းကငွေနဲ့ပိုင်ဆိုင်မှုတွေကိုယူသွားခဲ့တဲ့ဖြစ်ရပ်မှာလူသက်တရခန်တွေဟာပြိဘောကဆိုင်မှာလုပ်ခဲ့မှုတဲ့နိုင်ငံသားအလုပ်သမားတွေဖြစ်တဲ့အကြောင်းရဲတပ်ဖွဲ့ကစစ်ဆေးတွေ့ရှိခဲ့ပြီးအခုလိုမျိုးနိုင်ငံသားအလုပ်သမားတွေကိုအစုလိုက်အပြုံလိုက်ဖမ်းဆီးခဲ့တာပါလူသက်တရခန်တွေကလွတ်မြောက်နေစေဖြစ်တာကြောင့်ချွန်ဘူရီခရိုင်အတွင်းမှာပိတ်ဆို့ရှာဖွေနေကြပြီးဒီဇင်ဘာလ12ရက်နေ့မှာတော့ချွန်ဘူရီပတ်တရားမြို့ကအကြီးဆုံးကုံစိမ့်စေးကြီးအတွင်းမှာအလုပ်လုပ်ကင်နေကြတဲ့နိုင်ငံသားအလုပ်သမားအလုံးကိုဖမ်းဆီးစစ်ဆေးခဲ့ပါတယ်လာအိုမြန်မာကမ္ဘောဒီးယားနိုင်ငံတွေကတရားမဝင်အလုပ်လုပ်ကင်နေကြတဲ့နိုင်ငံသားအလုပ်သမားတွေနိုင်ငံကူးလက်မှတ်ကိုင်းဆောင်ထားသူတွေပါစုစုပေါင်း105ဦးဖမ်းဆီးခဲ့ရမှာမြန်မာနိုင်ငံသား73ဦးပါဝင်ပါတယ်ဒီဇင်ဘာလ13ရက်နေ့မှာတော့မြန်မာအပါဝင်နောက်ထပ်နိုင်ငံသား130ထပ်မံဖမ်းဆီးခဲ့ပါတယ်ဖမ်းဆီးခံရတဲ့သူအလုံးကိုဗန်လမုံလူဝင်မှုကြီးကြပ်ရေးဌာနကိုခေါ်ဆောင်သွားပြီးအသေးစိတ်စစ်ဆေးစီစဉ်မှုတွေကိုလုပ်နေတာပါဗန်လမုံရဲတပ်ဖွဲ့မှစုံစီရီရှင်းပြသွားတာကတော့
นายจ้างเองถ้าสมมุติว่าไปตรวจพบแล้วไม่อยู่แล้วไม่เคยแจ้งที่พักให้ราชการรู้อย่างนี้มีความผิดตามกฎหมายโทษปรับก็คือปรับครั้งละ 2,000 บาท
အခုလိုမျိုးဖမ်းဆီးလိုက်တဲ့နိုင်ငံသားအလုပ်သမားတွေရဲ့အထောက်အထားတွေမှန်မှန်နဲ့လူသက်မှုနဲ့ပတ်သက်ပြီးရှာဖွေနေတဲ့တရားခဏ်တွေပါမပါဆက်လက်စစ်ဆေးနေပြီးအမှုနဲ့မပတ်သက်သူတွေကိုတော့အလို့ရှင်တွေကိုယ်တိုင်အထောက်အထားအမှန်ကန်တက်တည်ပြနိုင်မှသာပြန်လွတ်ပေးမှာဖြစ်တယ်ဆိုပြီးပြောဆိုသွားပါတယ်ထိုင်းနိုင်ငံထဲမှာမြန်မာရွှေပြောင်းလို့တမား3တန်းထက်မနည်းအလို့လောက်ကင်နေကြပြီးတရားဝင်အထောက်အထားရှိသူတွေကတော့တန်းတန်းတသိန်းကျော်သာရှိပါတယ်ရှင
်အမေရိကန်ပြည်အောင်စုတလွားကတဘာဝတော်တော်နဲ့လမ်းမကြီးတွေလမ်းငယ်လေးတွေရဲ့အလားပါတဲ့ရှုခင်းပုံတွေကိုကျမတို့ view ရဲ့2019ပြည်ကြိမ်မှာတွေ့နိုင်ပါတယ်။ဒီ view ရဲ့မြေတံလက်ဆောင်ပြည်ကြိမ်လို့ဒီတိုင်းဆိုရင် view မြန်မာပိုင်းကိုစာဖြစ်ဖြစ် image ဖြစ်ရေးပို့ပြီးတော့မှားနိုင်ပါတယ်။ view American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့ site data အမှတ် 855 ရန်ကုန်စာလိုက်ကြီးဆိုရဲ့လိပ်စာကိုစာရေးသားနိုင်ကြပါတယ်ရှင်။ email ပေးပို့မယ်ဆိုရင် bamis@viewnews.com ကို2019 view ပြည်ကြိမ်တောင်းခံပါတယ်ဆိုတာအကျိုးအကြောင်းရေးပို့လိုက်ပါ။ကိုနာမည်နဲ့နေရက်ဆက်ဆက်ရေးထဲကိုမမေ့ပါနဲ့နော်။ဒီဝေပြည့်တဲ့အားလုံးကိုအထူးကျေးဇူးတင်ပါတယ်ရှင
်။ VOA ရဲ့ပြည့်ကြေရင်တွေကိုရယူလို့တဲ့ပရိသတ်တွေအနေနဲ့ VOA ကိုအီးမေးလ်နဲ့ဖြစ်ဖြစ်စာတိုက်ကဖြစ်ဖြစ်စာရေးကြပါအောင်ခင်ဗျာ။အခုတော့နာနေခင်းအင်္ဂလိပ်သင်ခန်းစာကိုလေ့လာကြရအောင်ပါ။ American Indian 3အင်္ဂလိပ်သင်ခန်းစာကိုတလလတန်းကပို့ချမှာဖြစ်ပါတယ်။
ဒီနေ့မတွေ့ကျင်ပြတ်မင်း ADM အတုံးကတော့
beating a dead horse
ဆိုတာပဲဖြစ်ပါတယ်ဆာလုံးမောင်က B E A T I N G beating ကရိုက်တာနှက်တာ A D E A D dead theta H O R S E horse ကမြင်းဆိုတော့စကားပိုက်တစ်ခုလုံးရဲ့လုံးကောက်ဒီပဲကတော့သေနေတဲ့မြင်းကိုရိုက်တဲ့သဘောပါခိုင်းကျင်လို့သေနေတဲ့မြင်းကိုရိုက်နှက်တယ်ဆိုရင်ရိုက်တဲ့လူသားလက်နာမယ်သေးနေတဲ့မြင်းကတော့ပြန်အသက်ရှင်လာမှာမဟုတ်တဲ့သဘောဖြစ်လို့အကျိုးမရှိတဲ့သဘောကိုဆက်လုပ်လို့ရှိရင်ဘာမှကိုယ့်အတွက်ရလတ်မဖြစ်ထွန်းတာကိုဆိုလိုတာဖြစ်ပါလေ။ကျမတို့မြန်မာမှာလဲခြွေပါဆောင်းတီတဲတဲရေသွန်းဆိုတဲ့စကားမျိုးလို့ပေါ့။အကျိုးမရှိမဲ့ဟာမျိုးမျှော်လင့်ချက်ကင်းတဲ့ဟာမျိုးမှာခေါင်းမာပြီးဘာပဲပြောပြောဘာပဲလုပ်လို့ဘသူကပြောပြောတုတ်တုံမှမလှုပ်ပဲအချင်းခုန်ခံလေးကုန်ခံပြီးလုံနေတဲ့အလုပ်မျိုးကိုဆိုလိုတာဖြစ်ပါလေ။ဒီတော့နဲ့ပတ်သက်လို့ George ကပြတဲ့ဥမာကိုနားဆင်ကြကြရအောင
် You're beating a dead horse by telling him to quit drinking. He'd rather die than stop drinking.
သူကိုအရက်ဖြတ်ဖို့ခင်ဗျားပြောနေတာလေကုံယုံပါပဲဗျာအချီနီပါသူကအသက်သာအသေးခံသွားမယ်အရက်ဖြတ်မယ်လူစားမျိုးမဟုတ်ဘူးဗျာလို့အတိအပြန်ရပါလေဥမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင်
You're beating a dead horse by telling him to quit drinking. He'd rather die than stop drinking.
မျော်လင့်ချက်မရှိဘူးဆိုတာကိုသိရနဲ့လေကုန်ခံအပင်ပန်းခံပြောနေတယ်လုံနေတယ်ဆိုရင်ဘယ်လိုပြောမလဲ
Beating a dead horse.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီနေ့မိနစ်တွေတင်ပြခဲ့တဲ့ ATM အတုံးပဲဖြစ်ပါတယ
်တလလသန်းရဲ့ EDN အင်္ဂလိပ်သင်ခန်းစာကိုနားဆင်ကြရတာပါခင်ဗျာအခုတော့ကျမ်းမာရေးကဏ္ဍအလှည့်ရောက်လာပါပြီဒီတစ်ပတ်မှာတော့စီးကျိုယောဂနဲ့ဆက်ဆက်ပြီးဖြစ်တတ်တဲ့နှလုံးယောဂအပိုင်းနှစ်ကိုတင်ပြထားပါတယ်မြန်မာနိုင်ငံမှာစီးကျိုရဲ့နောက်ဆက်တွဲဖြစ်တဲ့နှလုံးယောဂအဖြစ်များလာနေပေမဲ့အဲ့လိုမဖြစ်ရအောင်ကာကွယ်နိုင်ပြီးဖြစ်လာရင်လည်းကုသလို့ရတယ်လို့စီးကျိုအထူးကုတွေကထောက်ပြကြပါတယ်ဒီအကြောင်းမြန်မာနိုင်ငံစီးကျိုသွေးကျိုယောဂအသင်းဥက္ကဋ္ဌစီးကျိုအထူးကုဆရာဝန်ကြီးနဲ့ကုန်းလူဆောင်ပါမောက္ခဒေါက်တာတင့်ဆွေလတ်ကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ
်โอเคစီးကျိုစီးကျိုထုခုဆရာဝန်ကြီးနဲ့ကုန်းလူဆောင်ပါမောက္ခဒေါက်တာတင့်ဆွေလတ်ခင်ဗျာကျွန်တော်တို့စီးကျိုယောဂရဲ့နောက်ဆက်တွဲအနေနဲ့နှလုံးယောဂတွေအဖြစ်များလာတဲ့အကြောင်းပြီးခဲ့တဲ့ဘက်ကပြောတဲ့နေရာမှာဖြစ်စီတဲ့အကြောင်းရင်းတွေနဲ့ဘယ်လိုလူတွေမှာအဖြစ်များလာနောက်ကာကွယ်ရေးအတွက်ကျန်းမာရေးနဲ့ညီအောင်စားတောက်နေဆိုင်ပြီးကျမ်းမာရေးနဲ့ညီတဲ့ကိုလေးချင်းထိန်းထားနိုင်ဖို့ဆိုလိုတာကတော့အဝမလုံဘူးပေါ့စလို့တင်တဲ့သမင်းလိုကစီချက်ရှော့စားတာကိုပြောခဲ့ကြပါတယ်ဆရာကြီးဒီတစ်ခေါက်တော့ဆရာကြီးဒီကာကွယ်ရေးအတွက်နောက်ထပ်လှုပ်တင်တာတွေနဲ့ကုသမှုအသေးစိတ်တွေကိုပြောပါပါဆရာကြီးအဲ့ဒီတော့ဒီကာကွယ်ရေးအတွက်နောက်ထပ်ဆက်လှုပ်တင်တာတွေကိုစပြောပြပေးပါလားဆရာကြီ
းအချိုတက်တွေပေါ့ကာကွယ်ရေးတွေပေါ့အချိုကြီးပေါ့ free sugar တွေခေါ်တဲ့အပေါင်းပေါက်တဲ့အချိုကြီးတွေပေါ့မကွန်ပျူတာမှာတရားရေးချက်တောက်တယ်ပေါ့အေးပလင်းတွေတောက်တယ်ပေါ့အဲ့ဒါ free sugar တွေအပေါင်းကြီးတွေချောင်းကျင်းမှုလို့ဒီမှာအဲ့ဒါဆိုစီးကျိုလဲရှင်လုံးနေနေမြဲနမရကချုံလုံးနေနေပေါ့အဲ့ဒီမှာအချွေကြီးစပတ်ဆန်တာတိုင်းရဲ့ကုတ်တီပါပါတယ်သူရကုတ်တော့လို့ရှင်ဒီပတ်စီကတောက်တဲ့ချင်းချောင်းစီအချွေတက်နေရတယ်အဲ့ဒါမျိုးအဲ့ဒါရရှောင်းမှုတိုင်းရဲ့ကုတ်တီချုံမှုပါဘာလို့ဇီရိုကုတ်ပေါ့သူကျွန်တော်နောက်ပေါင်းစမ်းသပ်ကြရတာအဲ့ဒီဇီရိုကုတ်တောက်တဲ့ဒီကြီးရတယ်တဲ့ခဝါနံပေးမှုနဲ့နမရကချုံလုံးအချွေတွေတောက်တော့မှတက်နိုင်မှာရှောင်ကျင်မှုလျှော့ဖို့ပေါ့နော
်ဟုတ်ကဲ့ဆရာနောက်ထပ်ရောဒီကာကွယ်နိုင်မဲ့အနေအထား
နောက်တစ်ခုကတော့ကျွန်တော်ဟင်းသီးရောစားသုံးချက်ပေါ့ဟင်းသီးစရတဲ့နည်းနဲ့ကျွန်တော်စားသုံးမှုလုပ်ရဲပေါ့တော့စိတ်နဲ့ဟင်းသီးရဲ့ဒီသတိစာမှာသမစ္စာပုဂံလို့တက်တဲ့ဒုတိယဆုံးချက်တော့အသေးဆုံးသုံးချိန်တော့သုံးလုံးတော့စားရဲခြင်းပေါ့ကုသီးဝင်လန်းဆိုခြင်းတော့အသေးဆုံးတော့အဲ့ဒီပုဂံလုံးနဲ့တဝက်ပေါ့တစ်ဝက်ချက်တဝက်လောက်စားရဲခြင်းပေါ့ဒီနည်းနဲ့သတိဝင်စားသုံးတဲ့အချိန်လေးတပီးနေတဲ့ဒါလည်းပါကတော့ပြီးနေတယ်။နောက်တစ်ခုကလည်းအစီပေါ့ healthy fat ပေါ့ healthy fat ဆိုတဲ့ကမ္ဘာစံရည်ဒီလိုဒေဂျာဒီလိုတာကြီးပေါ့အဲ့ဒါကြီးကစားသုံးမှုတင်တာပေါ့။နောက်ဒီပေးပြီးဆက်ဆက်ပြီးစားသုံးကြပါလေ။အစားတင်တာကတော့စားအုံးစီပေါ့။နောက်တစ်ခုကသိဆိုင်ရတဲ့ရတဲ့အစီပေါ့ဝက်စီရောမဲစီရောတာတော့စီပေါ့။အဲငါးစီရတာစားသုံးမှုရတယ်ဟောငါးကြီးပြီးတော့တောက်သေးတာပဲ။အဲ့တော့ red meat တော့ကျွန်တော်အတီးရန်ရှိတဲ့အသားတွေကပေါ့မှာတည့်ရတော့ပဲစားဖို့တည်နေပေါ့အမေကဝတ်တာစိတ်တာသူကစားတာပေါ့မဟုတ်ဘူးအဲ့ဒါကြီးကတော့ဘူးကြီးတဲ့ဘူးမစားဘဲနဲ့အဖြူရန်ရှိတဲ့အသားတွေပေါ့ငါ
Okay, sir. I'll tell you. I'll go over by looking at it.
We'll let the show. I'll tell you. General, put it down. Get out. Never can I know. In the chance about local money. But I went on for sure. I'm busy handling it. I want to hear what the way we will work on three times. So I'm going to have a few hours. 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 I'm going to have a few hours.
ဒီနေ့ကျမတို့ကဥဝင်းမင်းတင်ဆက်တဲ့ကျမ်းမာရေးကဏ္ဍအပြီးမှာတော့တိုင်းရင်သတင်းလှကိုနားဆင်ရမှာဖြစ်ပါတယ်။ထိုင်းခြေဆိုင် BNI
ဝိုင်းတို့သားတွေကစူးစိတင်ဆက်ထားတာပါအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်သတင်းလွှာကကြိုဆိုပါတယ်မြန်မာနိုင်ငံတော်ဝန်တိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ်။
မင်္ဂလာပါရှင်ကျွန်မကအနိဗာဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့တက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လိုင်းကိုကျင်းသူရဲကောင်းဖွဲ့ပေးအပ်တဲ့အပေါ်ကျင်းလူထုအခြေပြုအဖွဲ့22ဖွဲ့ကနေကန့်ကွက်လိုက်ပါတယ်ရခိုင်ပြည်နယ်မှာရခိုင်တပ်မတော် AA နဲ့မြန်မာအစိုးရတပ်မတော်တို့ကြားတိုက်ပွဲကြောင့်ကျေးရွာသားတွေတိမ်းရှောင်နေကြရတယ်ဆိုတာနဲ့ရှမ်းပြည်နယ်မြောက်ပိုင်းတီပေါ်မြို့နယ်တဲမှာတိုက်ပွဲကြောင့်ဒေသခံလူထုတထောင်နီးပါးဟာနေရက်ကနေထွက်ပြေးတိမ်းရှောင်နေရတဲ့အခြေအနေတွေအကြောင်းကိုကြားကြရမှာပါရှင
်။ကျမကနန်းဟွန်ပါရှင်တရင်တွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ။တမရော်ကကွယ်ရေးဦးစီးချုပ်ပို့ချုပ်မှုကြီးမင်းအောင်လိုင်းကိုချင်းပြည်နယ်တီးတိမ်မျိုးစုမိအသင်းကနေချင်းတရဲကောင်းပွဲပေးအပ်တဲ့ပေါ်ဇိုမီចောင်းသားလူငယ်အဖွဲ့ဝင်ချင်းလူထုအခြေပြု22ဖွဲ့ကနေကန့်ကွက်လိုက်ပါတယ်။တီးတိမ်ဇိုမီအဖွဲ့အမည်ခံလူတစုရဲ့ချင်းတရဲကောင်းစုဂုံပြုတ်ချင်းမြင့်တဲ့လှုပ်ရဟာပြည်သူငင်းချင်ရေးအမျိုးသားပြန်လည်ရင်ကြားစေရေးတိုင်းရင်းသားချင်းချင်းချစ်ကြည်စည်းလုံးရေးကိုထိခိုက်စေတယ်လို့ရှုမြင်ပြီးမိမိတို့ဇိုမီချင်းအမျိုးသားထုနဲ့လုံးဝမတက်ဆိုင်ပါကြောင်းပူးတွဲကြေညာချက်ထုတ်ပြန်ခဲ့တာပါဒီဇင်ဘာလ4ရက်နေ့ကချင်းပြည်နယ်တီးတိမ်ဇိုမီအဖွဲ့ကကက်သလစ်ခရစ်ယာန်ဘုန်းတော်ကြီးဂျိုးဆက်ထန်နန်းဇိုမုံဦးဆောင်တဲ့အဖွဲ့ကနေတက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လိုင်းကိုနေပြည်တော်ပရင်နောင်ရိတ်သားမှာလာရောက်တွေ့ဆုံပြီးသူရဲကောင်းပွဲကိုဂုဏ်ပြုချင်းမြှင့်ပေးခဲ့တာပါတီးတိမ်မျိုးဇိုမီအတင်းတာဝန်ရှိသူတွေကတော့မြန်မာနိုင်ငံတက်မတော်မှာရာထူးအကြီးဆုံးပုဂ္ဂိုလ်ကိုတရဲကောင်းအဖြစ်သတ်မှတ်ပေးရတာဖြစ်တယ်လို့အသင်းတွေတွင်ရင်းမှုဥကပ်ခင်ပောင်ကပြောပါတယ်
ရခိုင်ပြည်နယ်ကမြို့နယ်တချို့မှာရခိုင်တပ်မတော် AA နဲ့မြန်မာစစ်ရသားတို့ကြားတိုက်ပွဲတွေဆက်တိုက်ဖြစ်ပွားနေတဲ့အတွက်ခြေရွာသားတချို့နေရာဆုတ်ခွာပြီးစစ်ပြေးဒုက္ခတွေဖြစ်နိစ္စရာခြေရွာတွေမှာခိုလုံနေကြရပါတယ်။ဒီဇင်ဘာလ17ရက်နေ့မနေ့ပိုင်းကဗုဒ္ဓတော်မြို့နယ်ကံပြင်းခြေရွာမြောက်ဘက်အစဲချောင်းမှာတိုက်ပွဲဖြစ်ပွားခဲ့တဲ့အတွက်တန်ဃာတော်တွေပါဝင်ခြေရွာသား200ကျော်ဟာရွာကဆုတ်ခွာပြီးစီတောင်ရွာနဲ့စပါးသားရွာမှာခိုလုံနေကြရပါတယ်။အလားတူပုံလူကျုံမြို့နယ်ဖက်ဝချောင်းကျေးရွာမှာဒီဇင်ဘာလ9ရက်နေ့ကတိုက်ပွဲဖြစ်ပွားခဲ့တဲ့အတွက်စစ်ဘေးရှောင်ဒုက္ခသည်40ကျော်တင်မုံတန်းကျေးရွာမှာခိုလုံနေကြရတယ်လို့တင်မုံတန်းကျေးရွာအုပ်ချုပ်ရေးမှူးဦးသိန်းဝင်းကပြောပါတယ်။လွန်ခဲ့တဲ့နိုဝင်ဘာလကုန်ပိုင်းကစပြီးဘင်္ဂလားမြန်မာနေသားတခြားအပါအဝင်ဗုဒ္ဓတော်မောင်းသောရသိတောင်မြောက်ဦးမင်းပြားနဲ့မြေပုံမြို့နယ်တွေမှာရခိုင်တပ်မတော် AA နဲ့မြန်မာစစ်ရသားတို့တိုက်ပွဲတွေဆက်တိုက်ဖြစ်ပွားနေပါတယ်။
ထောင်တန်းနဲ့ငွေတန်းချမှတ်ထားတဲ့ကချင်တက်ကြလှုပ်ရှားသူ3ဦးကိုပြန်လွတ်ပေးဖို့မြစ်ကြီးနားမြို့မှာထောင်နဲ့ချီတဲ့ကချင်ပြည်သူတွေကနေစာနာပြတောင်းဆိုခဲ့ကြပါတယ်။ဒီဇင်ဘာလ17ရက်နေ့ကမြစ်ကြီးနားမြို့မနောကွေးမှာစာနာထုတ်ဖော်ခဲ့ကြတာပါ။ဒီစာနာဖော်ထုတ်ပွဲကိုအာဏာပိုင်တွေကနောက်ဆက်တာမရှိပေမဲ့လည်းခွင့်ပြုချက်ရယူစဉ်ကတင်ပြထားတဲ့အထဲမှာမပါတဲ့ပိုစတာမှာရေးသားထားတာတွေကိုဖြုတ်တင်းခိုင်းတယ်လို့စာနာဖော်ထုတ်ရေးကော်မတီဝင်ဒေါ်မရမ်ဆန်ဒွေရာကပြောပါတယ်တမရော်ကိုအကြီးညိုပြက်စီတဲ့ဆိုတဲ့ဆွဲချက်နဲ့ကချင်တက်ကြလှုပ်ရှားသူကိုလွမ်ဆောင်ကိုစော်ကြက်နဲ့ဒေါ်နန်ဘူးတို့ကိုပြီးခဲ့တဲ့ဒီဇင်ဘာလ9ရက်နေ့မှာမြစ်ချနာမြို့နယ်တရားရုံးကနေထောင်တန်းငွေတန်းချမှတ်ခဲ့တာပါတရားမျှတမှုမရှိဘဲထောင်တန်းချမှတ်ခံရတဲ့ကချင်လူငယ်ကောင်းဆောင်3ဦးကိုကျွင်းချက်မရှိအ мян ဆုံးလွတ်ပေးဖို့နဲ့တရားမျှတမှုကိုဖော်ဆောင်ပေးဖို့ကချင်လူထုစာနာထုတ်ဖော်ပွဲကနေတိုက်တွန်းတောင်းဆိုထားပါတယ်
လာမယ့်2019ခုနှစ်မှာကရင်သမျိုးသားလုံးညီလာခံကျင်းပနိုင်ရေးအတွက်အကျိုးစီးပွားစရာလုပ်ဖို့ကရင်မျိုးသားစီလုံးညီညွတ်ရေးနဲ့ငင်းချမ်းရေးကော်မတီ KUPC စီဝေးမှာဆုံးဖြတ်ခဲ့ပါတယ်။ကရင်မျိုးသားညီလာခံကျင်းပရေးနဲ့ KNU ကငင်းချမ်းရေးဆွေးနွေးပွဲတရားဝင်ပါဝင်မှုရပ်ဆိုင်းထားခြင်းကို KUPC အနေနဲ့လက်ခံကြောင်းစတဲ့ဆုံးဖြတ်ချက်တွေပါဝင်ဆုံးဖြတ်ချက်6ချက်ကိုအခုလ10ရက်နေ့ကနေ17ရက်နေ့ထိထဝယ်မြို့နယ်မှာကျင်းပခဲ့တဲ့30ကြိမ်မြောက် KUPC စီဝေးကနေထုတ်ပြန်တဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။KUPC ဟာကရင်အနာဂတ်လှပစေဖို့လှုပ်ဆောင်ရန်အတွက်ကရင်တိုင်းသားလက်နက်ကိုင်ခေါင်းဆောင်တွေကရင်နိုင်ငံရေးပါတီခေါင်းဆောင်တွေကရင်ရေးရာဝန်ကြီးတွေနဲ့ကရင်ဘာသာရေးခေါင်းဆောင်တွေပါဝင်ပြီး2023ခုနှစ်ကဖွဲ့စည်းထားတဲ့အဖွဲ့တစ်ခုလည်းဖြစ်ပါတယ်
မွန်ပါတီအမည်နဲ့တရားဝင်မပုံတင်ခြင်းကိုခွင့်မပြုကြောင်းပြည်ထောင်စုရဲကောက်ပွဲကော်မရှင်နဲ့မွန်ပါတီတည်ထောင်လိုသူတို့ဒီဇင်ဘာ17ရက်နေ့မှာတွေ့ဆုံခဲ့ရမှာအတိပေးပြောကြားခဲ့တယ်လို့ပါတီတွက်ဖက်တွင်ရင်မှုတင်နိုင်လီးတမကပြောပါတယ်မွန်ပါတီလိုအမည်ပေးလိုက်မယ်ဆိုရင်မွန်တမျိုးသားလုံးကိုကိုစားပြုမဲ့အတိတ်ပဲတက်ရောက်သွားတဲ့အတွက်တခြားမွန်တွေထဲမှာနောက်ထပ်ပါတီထောင်မယ်ဆိုရင်မွန်တွေကိုကိုစားမပြုတဲ့သဘောတက်ရောက်သွားတာကြောင့်မွန်ပါတီအမည်ကိုကော်မရှင်နေနဲ့သဘောမတူ ဆိုပါတယ်နေပြည်တော်ရှိပြည်ထောင်စုရဲ့ကောက်ပွဲကော်မရှင်ယုံမှာကော်မရှင်ဥက္ကဋ္ဌအပါအဝင်အဖွဲ့များနဲ့အတူမွန်ပါတီကနိုင်လေးသမားနဲ့နိုင်စံတင်တို့ကိုဒီဇင်ဘာလ21ရက်နေ့မှာတွေ့ဆုံခဲ့တာပါပါတီတီထောင်လို့သူပုဂ္ဂိုလ်71ဦးတို့နဲ့တဖန်ပြန်လဲဆွေးနွေးပြီးမွန်ညင်ညွတ်ရေးပါတီအမည်နဲ့မကြာခင်မှာ
အမြန်ဆုံးမပုံတင်ဖို့ကြိုးပမ်းလှုပ်ဆောင်ကြမယ်လို့လိုင်လိုက်မှာကပြောပါတယ်အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါရှမ်းပြည်နယ်မြောက်ပိုင်းတီဘောမြို့နယ်ထဲမှာတိုက်ပွဲတွေထပ်မံဖြစ်ပွားတဲ့အတွက်ဒေသခံလူထုတထောင်နီးပါးဟာနေရက်ကနေထွက်ပြေးတိမ်းရှောင်နေရပါတယ် လက်နက်ကင်တပ်ဖွဲ့တွေများပြားတဲ့တီဘောမြို့နယ်နမ်ခေါ်အုပ်စုမှာနိုဝင်ဘာလနဲ့ဒီဇင်ဘာလအတွင်းမှာပဲတီဘောမြို့နယ်ထဲမှာတိုက်ပွဲတွေကြောင့်ဒေသခံလူထုတွေဟာသုံးကြိမ်ထက်မနည်းဆစ်ဘေးရှောင်နေကြရပါတယ်
ဒီဇင်ဘာလ10ရက်နေ့ကတီဘောမြို့တောင်ဘက်မှာရှိတဲ့နမ်ခေါ်အုပ်စုအတွင်းမှာတိုက်ပွဲတွေဖြစ်ပွားခဲ့လို့ဟိုနားရွာ၊ခိုင်လုံရွာ၊တွန်ကျန်းရွာ၊တာလုံရွာနဲ့ကုန်းစော့ကျေးရွာအုပ်စုခိုင်ဟိုးရွာကဒေသခံရွာသားတွေဟာဟိုနားရွာကပုံကြီးကျောင်းနဲ့မန်ဆမ်ရေကျရွာကပုံကြီးကျောင်းနန်းနီယာမှာစစ်ဘေးရှောင်ခိုးလုံနေကြရတာဖြစ်ပါတယ်။လောလောဆယ်မှာတော့နေရမပြန့်နိုင်သေးတဲ့စစ်
ဒီကတော့စာရေးကြတော့လူမှာပေါ့ကျွန်တော်လည်းတော့ကျွန်တော်တို့တော့လဲရောလောစေတက်နိုင်တယ်လို့တော့သောက်ပံကူကြည့်ကြတာပါမန်ဆိုင်ကြပဲမှာတော့ငါရနိဗ္ဗာန်လို့ရှိတယ်သူတို့အဲ့လိုနှစ်ခုပေါင်းလို့များကိုရကျော်လားလို့ပြောတာပေါ့တိုက်ပွဲဟာဟိုနားရွာအရှိဖက်တမိုင်အကွာလောက်မှာဖြစ်ကြတာဖြစ်ပြီးအစိုးရဖက်ကနေအာစီအက်စ်အက်စ်အေကချောင်းမြောင်းပြစ်ခတ်တယ်လို့ပြောပေမဲ့အာစီအက်စ်အက်စ်အေပိုင်းနဲ
ဒီဘောမျိုးနဲ့နားမခေါအုပ်စုမှာအစိုးရတပ်မတော်အပြင်မြောက်ပိုင်းမဟာမိတ်တပ်ဖွဲ့ဝင်SSPP SSA နဲ့တောင်ပိုင်းရှမ်းပြည်တပ်မတော်RCSS SSA တို့လှုပ်ရှားသွားလာနေပါတယ်။
ဆက်ပြီးတော့နေနေအငင်းပွားမှုဖြစ်ပွားနေတဲ့တနင်္လာရီတိုင်းရေဖြူမျိုးနဲ့အတွင်းကြီးထွားလာနေတဲ့မြေမြုပ်မိုင်းအနယ်ရှင်လင်းရေးအတွက်မွန်ပြည်သက်ပါတီနဲ့ကရင်အမျိုးသားအစည်းအရုံး KNU တို့ကြားတွဲဆုံဆွေးနွေးပြီးသဘောတူညီမှုတွေရရှိခဲ့ပါတယ်။နှစ်ဖက်ဆွေးနွေးချက်အရမကြခင်မှာသဘောတူလက်မှတ်ရေးထိုးသွားမယ်လို့ဆိုပါတယ်။မိကလျာမုံကစူးစီးတင်ဆက်ထားပါတယ်။
ပြီးခဲ့တဲ့လပိုင်းတွင်တင်မှမြို့မှိုင်းလေးချိန်ပောက်ခွဲခဲ့တဲ့တနင်္လာရီတိုင်းဒေသကြီးရေပြည်မြို့နယ်မှာမိုင်းအနှံရဲ့ကင်းရှင်းရေးအတွက်အောက်ခြေမှာရှိတဲ့KNU နဲ့မွန်ပြည်သက်ပါတီမြို့နယ်အစ်တဘောသူညီမှုရရှိခဲ့ကြပြီးမကြာခင်မှာလက်မှတ်ရေးထိုးသွားမယ်လို့မွန်ပြည်သက်ပါတီတဝဲခရိုင်ဥက္ကဋ္ဌနိုင်ရန်ထွန်းကမွန်ပါတာနဲ့အခုလိုပဲပြောပါတယ်
အဲ့တော့ဘောအဲ့လေတန်းတန်းတို့ကြောက်ပြတော့အတိအဘောသူညီချက်တွေရရှိခဲ့ကြပြီးတော့အဲ့ဒီလုပ်ငန်းတွေအကောင့်တွေဖော်ဖို့အတွက်မကြာခင်မှာသဘောသူညီချက်တွေကိုလက်မှတ်ရေးဆွဲကြမှာဖြစ်ပါတယ်ခင်အယူဝင်းရင်းမျိုးနဲ့တရားသူကြီးစောစီသူထွန်းနဲ့မွန်ပြည်တစ်ပါတီတဝဲခရိုင်အမှတ်နှစ်တိုက်ရင်ကတိုက်ရင်မှဒုဗိုလ်မှုကြီးချမ်းတော်တို့ဦးဆောင်တဲ့နှစ်ဖက်ကိုယ်စားလှယ်ဖွဲ့တွေဟာပ
data tinjauan insan budaya KNU ne mungkin itu sesama upama muda ni dekat macam kena lemah itu zaman lu suara.
Jadi malu lemah tu bu di sini kenalu a ini macam juga kita macam itu ada lagi kita zaman ni kita nak tahu itu ni lah kita insan budaya kenalu macam yang sesama ni ini macam apa muda ni.
KNU ne mungkin itu nampak ni buat pelajaran. Ia punya ne leskan cewa ni ga jangsa kuantiti.
ဒီနေ့ကျွန်တော်တို့ရဲ့လေရောလောစက်တက်နိုင်တဲ့ဒင်းလွှာမှာရာဘာကျန်ကွန်ဒီရှင်ဒွေးရင်ချန်တွေရေးအတွက်၄ရက်ဝန်းကျင်ကစိုက်ပျိုးလောက်ကနေကြတာဖြစ်ပြီးပြီးခဲ့တဲ့လူဝင်ပါလာနဲ့အောက်တိုဘာလတွေအတွင်းမှာလည်းလူသွားလာနဲ့ချန်တွေမှာမြေမြောက်မှန်၄ချိန်ပောက်ွယ်ခဲ့လို့လူ၃ယောက်၆ယောက်ဖြတ်ခဲ့ရတဲ့အထိတန်ရာရရှိခဲ့ပါတယ်
လက်ရှိချိန်မှာချန်နယ်လုံးဝမသွားရဲဖြစ်နေကြပြီးစီးပွားရေးနဲ့စာဝတ်နေရေးပါထိခိုက်လာနေတာကြောင့်ဒေတာကနေစိုးရိမ်စိမ်နဲ့လာရောက်တင်ပြခဲ့တယ်လို့မွန်ပြည်နယ်လွှတ်တော်ဒုဥက္ကဋ္ဌဒေါက်တာအောင်နိုင်ဦးကခုလိုပဲပြောပါတယ်ကရကရဒီမှာနေသိတော့ခြေတော်ကြတာတွေဟိုအသက်အန္တရာယ်တွေစိုးရိမ်ရတာတွေအခုဆိုလို့ရှိရင်မသွားရဲမလာရဲသူကြီးအတွက်ကိုစာဝတ်နေရေးအတွက်ကိုရပ်တည်နေရတဲ့ဒ
ရေးကော်မတီ GMCS ကလည်းဝင်ရောက်ဖြည့်ရှင်းပေးတာမရှိခဲ့ပါဘူးရှင
်။အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်။
တမရောကကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကိုချင်းပြည်နယ်တီးတိမ်မြို့ဆိုမီအတင်းကနေချင်းတွေရကောင်းပွဲ့ပေးအပ်တဲ့အပေါ်ချင်းလူထုအခြေပြု22ဖွဲ့ကနေကန့်ကွက်လိုက်ပါတယ်။ရခိုင်ပြည်နယ်ကမြို့နယ်တချို့မှာရခိုင်တမရောအေအေနဲ့မြန်မာအစိုးရတို့အကြားတိုက်ပွဲတွေဆက်တိုက်ဖြစ်ပွားနေပြီးကျေးရွာသားတို့ချို့စစ်ပြေးဒုက္ခသည်တွေအဖြစ်နှိမ့်ဆက်ရကျေးရွာတွေမှာခိုလုံနေကြရပါတယ်။
တော်ရရှင်တွေအခုနားဆင်ကြကြတာကတော့ပြည်နိုင်ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တန်ရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအန်ရ
။ပြည်နိုင်ဝိုင်းတော်သားတွေစူးစီးတင်ဆက်တဲ့တန်ရင်သတင်းလွှာကိုနားဆင်ကြရတာပဲဖြစ်ပါတယ်။ VOA အမေရိကန်တန်ကနေဒီကနေ့ညနေမှာထုတ်လွှင့်သွားမယ့်6နာရီခွဲကနေ9နာရီအထိအစီအစဉ်တွေကိုတော့လိုင်းနိုမီတာ19 19 25ရို့ကနေဖမ်းယူနားဆင်နေပါတယ်ခင်ဗျာအခုတော့ဂျန်နေသေးတဲ့အချိန်တော်တွင်မှာသတင်းအကျဉ်းချုပ်ကိုဒေါခင်မျိုးသက်ကပြောပြပေးပါအောင်ဗျာ
အိန္ဒိယနိုင်ငံသားကဘာလက်ခီးတော်ရင်းနေနဲ့မြန်မာနိုင်ငံကိုလာရောက်တဲ့အခါမှာဒီဇင်ဘာလ23ရက်ကျတဲ့ပြည်နယ်ကစပြီးနေပြည်တော်ရန်ကုန်နဲ့မန္တလေးနိုင်ငံတကာလေဆိပ်တွေကနေဝင်ရောက်လာတဲ့အခါဆက်ရောက်ဗီဇာကိုတောင်းခံနိုင်ကြတော့မှာဖြစ်ပါတယ်။မြန်မာနိုင်ငံဆိုင်အိန္ဒိယတမ္မကြီးဗိက္ရမ်မစ်ရီကရန်ကုန်မှာအခုလိုပြောကြားလိုက်တာပါ။အိန္ဒိယသမ္မတရမ်နတ်ကိုဗင်းရဲ့လက်ရှိမြန်မာနိုင်ငံခီးစဉ်အတွင်းအခုလိုကြေညာခဲ့တာဖြစ်ပါတယ်။ဒီဆက်ရောက်ဗီဇာအသုံးပြုခွင့်နဲ့အတူအိန္ဒိယနိုင်ငံသားတွေမြန်မာနိုင်ငံကိုလေကြောင်းကနေလာရောက်လည်ပတ်နိုင်ကြမှာဖြစ်ပြီးနှစ်နိုင်ငံသားအချင်းချင်းဆက်ဆံရေးဖလှယ်မှုတိုးမြင့်မယ်ပြင်ကမ္ဘာလက်ခီးသွားလုပ်ငန်းတွေတိုးမြင့်မှုရှိတယ်လို့အိန္ဒိယနိုင်ငံသားရဲ့အတွင်းဝန်ဂိုခေါကပြောပါတယ်။အိန္ဒိယသမ္မတခိုဘန်းရဲ့ခီးစဉ်နဲ့ပတ်သက်ပြီးတော့အိန္ဒိယနဲ့မြန်မာအကြားသဘောတူညီမှု၂ရက်လက်မှတ်ရေးထိုးခဲ့ကြရမှာတရားသူကြီးနဲ့တရားရေးဌာနအရာရှိတွေကိုအိန္ဒိယမှာလက်ကျင့်သင်တန်းပေးဖို့နဲ့သိပ္ပံနဲ့နည်းပညာရက်ပူးပေါင်းဆောင်ရွက်ရေးတွေလည်းပါဝင်ပါတယ်။အိန္ဒိယသမ္မတဟာဗုဒ္ဓဘူးနေ့ကရန်ကုန်မှာရှိတဲ့နောက်ဆုံးအသက်ရှင်ကျန်ရတဲ့အိန္ဒိယစစ်တပ်ရဲ့စစ်မှုထမ်းဟောင်း9ဦးနဲ့တွားရောက်တွေ့ဆုံခဲ့ပါတယ်။သမ္မတဟာအိန္ဒိယကုမ္ပဏီ45ခုကနေ50ထိပါဝင်တဲ့အိန္ဒိယစီးပွားရေးလုပ်ငန်းပြပွဲကိုချက်တပြင်းနေမှာဖွင့်လှစ်တာဖြစ်ပြီးတော့ဓမ္မဇောတိကဝိပဿနာတရားစခန်းကိုလည်းတွားရောက်မှာပါ။ချက်တပြင်းနေမနေ့ပိုင်းမှာတော့သမ္မတကိုဗစ်နဲ့သမ္မတဂရော်တို့ဟာနယူးဒေးလီကိုပြန်လည်ထွက်ခွာမှာဖြစ်ပါတယ်။အိန္ဒိယသမ္မတရဲ့9ရက်ကြာခီးစဉ်တွင်နေပြည်တော်မှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့သမ္မတဦးဝင်းမြင့်တို့နဲ့တွေ့ဆုံပြီးနှစ်နိုင်ငံနဲ့နိုင်ငံတကာအရေးကိစ္စရပ်တွေကိုဆွေးနွေးကြတာပါ။ရိုဟင်ဂျာမွတ်စလင်တွေကိုမြန်မာစစ်တပ်ကရဲစဲနှိမ်နှင်းခဲ့မှုကိုဂျန်နိုဆိုက်ကလူမျိုးတုံးတပ်ဖြတ်မှုဖြစ်ခေါ်ဆိုတတ်မှတ်ဖို့အတွက်အမေရိကန်ပြည်ထောင်စုအောက်လွှတ်တော်ကချက်တပြင်းနေမှာပဲတခဲနဲ့အတည်ပြုလိုက်ပါပြီ။ထောက်ခံမဲ364မဲကန့်ကွက်မဲ1မဲထောက်ခံမဲ3ပုံ2ပုံရရှိတဲ့အတွက်အတည်ပြုလိုက်တာလို့ပြောပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကသူဟာသူ့ရဲ့ကိုယ်ရေးရှင်နေဟောင်းကိုဥပဒေချိုးဖောက်ဖို့ဘယ်တော့မှမညွှန်ကြားခဲ့ဘူးလို့ပြောပါတယ်။အမေရိကန်ဆိုရယ်အာဖရိကနိုင်ငံတွေပေါ်ထားတဲ့ရှိတဲ့မူဝါဒအတွက်ကိုသမ္မတဒေါ်နယ်ထရမ့်ကအတည်ပြုလိုက်ပါပြီ
။ကျေးဇူးပါခင်ဗျာ။သတင်းညွှန်ချက်ကိုဒေါခင်မျိုးသက်ပြောပြခဲ့တာပါ။ဒီမိနစ်အတွက်အစီအစဉ်ထုတ်လွှင့်ရမှုကအကိုကျော်လင်းဖြစ်ပြီးအတမိုင်းဆိုင်ရာအင်ဂျင်နီယာကတော့ဒရယ်စမစ်ဖြစ်ပါတယ်။တော့ကြနေမယ့်နှစ်ဖက်6နိုင်ရည်9နိုင်အထိ VOA စီစဉ်တွေကိုလိုင်းနိုမီတာ32 40 48နဲ့လိုင်းလက်မီတာ190တို့ကနေထုတ်လွှင့်ကြတာဖြစ်ပါတယ်။သောရရှိမြန်နဲ့တကွာမြန်မာပြည်သူပြည်သားအားလုံးကြော်ရှင်ပွဲရာနေ့တစ်နေ့ဖြစ်နိုင်ကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညောင်ဝင်းအောင်ပါ။
This program has come to you from the Voice of America, Washington.